မြန်မာနိုင်ငံမှာဒီမိုကရေစီဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကအကြမ်းဖက်ဖြိုခွင်းတာကိုလက်မခံနိုင်ကြောင်းထိုင်ဝမ်နိုင်ငံချင်းဝန်ကြီးဌာနကတင်းနှင်းလည်နေမှာပြောပါတယ်စစ်တပ်ကမကြခင်ရက်တွေအတွင်းငြိမ်းချမ်းစွာဆန္ဒပြတဲ့လူအုပ်ကိုတည်စီတဲ့အထိအင်အားသုံးနှိမ်နင်းတာအတွက်နိုင်ငံတကာတိုင်းဝမ်ကအံ့ဩတုန်လှုပ်ရကြောင်းလည်းဒီလိုလှုပ်ဆောင်မှုတွေကိုဒီမိုကရေစီနိုင်ငံတွေနဲ့ပြည်သူတွေကလက်မခံကြောင်းပြောပါတယ်စစ်တပ်အုပ်ချုပ်မှုအဆုံးသတ်ဖို့ဆန္ဒပြသူတွေကိုစနေနေ့ကရဲရင်နဲ့စစ်သားတွေကတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်မြန်မာနိုင်ငံကိုရောက်နေတဲ့ထိုင်ဝမ်ပြည်သူတွေသတိရနေကြဖို့လည်းသတိပေးပါတယ်